ပမကျေတွေ့မြမပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြသတဲ့နိုင်ငံတော်သချင်းရဲ့ခြေစဉ်ပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းဆောင်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင်င ဲ့သချင်းတပုတ်ဖြစ်လာပါပြီ။နိုင်ငံသားတိုင်းဟာနိုင်ငံတော်သချင်းရဲ့ခြေစင်းပိုင်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါတယ်။အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ့်ရှောက်ရှောက်နိုင်မှကဘာမကြည်သေးမြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကဘာမကြည်မြန်မာပြည်ကြီးဖြစ်ဖို့အတွက်ဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေလိုတဲ့အကြောင်းကိုကျွန်တော်အချုပ်အားဖြင့်တင်ပြမှာဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့ပဂရိအခြေအနေကိုစာနာနားလည်ပြီးစင်ရဲတွင်ကကဲထုတ်နိုင်မှုအတွက်နိုင်ငံရေးစနစ်မှန်ကန်မှုအရေးကြီးပါတယ်။နိုင်ငံရေးစနစ်မှန်ကန်မှသာလျှင်တိုင်းပြည်ရဲ့အခြားအစိတ်ပိုင်းတွေဖွံ့ဖြိုးတိုးတက်မှုဟာလည်းမှန်ကန်ပါလိမ့်မယ်။ဒီကနေ့မှာနိုင်ငံရေးစနစ်မှန်မှုအတွက်ဒီမိုကရေစီဆိုတာကိုကြွေးကြော်နေကြပါတယ်။ပြုပြင်ပြောင်းလဲမှုတွေလုပ်နေပြီလို့လည်းပြောကြပါတယ်။လက်ရှိအခြေအနေမှာတော့ပြည်သူလူဟာစင်ရတွင်ထဲမှာပဲရှိနေပါသေးတယ်။ပြုပြင်ပြောင်းလဲမှုတွေအထက်လျောက်ပြုလုပ်ခဲ့တဲ့အတွက်ပြည်ရင်းပြည်ပရဲ့အားပေးမှုတွေရရှိခဲ့တဲ့ဆိုပေမဲ့လည်းတကယ့်လက်တွေ့မှာတော့နိုင်ငံသားယဉ်ညင်းမြုံနယ်မှုကြီးတွေဟာရောက်ရှိမလာသေးပါဘူး။အလားတူပဲမြန်မာပြည်သူလူထုရဲ့ဘဝလုံခြုံရေးဟာလည်းယနေ့အထိအာမခံချက်မရှိသေးဘူးဆိုတာရှင်းရှင်းလင်းလင်းပဲပြောရပါလိမ့်မယ်။လွတ်လပ်မှုနဲ့ပတ်သက်လို့အတိုင်းအတာတစ်ခုထိပွင့်လင်းလာပေမဲ့လည်းအချိန်တိုင်းမှာခြိနှောင်မှုတွေနဲ့ကြုံတွေ့နေကြရပါတယ်။ဒါဟာဘာကြောင့်လဲဆိုတော့လူတူးချင်းစီရဲ့လွတ်လပ်မှုနဲ့အခွင့်အရေးပေါ်အာမခံပေးနိုင်တဲ့ဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေမရှိလို့ဖြစ်ပါတယ်။မကြသေးခင်ကတနင်္သာရီတိုင်းဒဝဲခရိုင်တက်ချောင်းမြို့နယ်မှာရှိတဲ့ပင်လယ်ဘေးကရွာလေးတရွာကိုကျွန်တော်ရောက်ခဲ့ပါတယ်။အဲ့ဒီရွာမှာရှစ်တန်းကိုတန်းကျောင်းသူကျောင်းသားတွေနဲ့စကားဆက်မိပြောခွင့်ရခဲ့ပါတယ်။သူတို့ဟာအပြန်အလှန်မေးခွန်းတွေကိုတိတ်မလို့ပဲအထူးတလဲအာယုံစိုက်ပြီးနားထောင်နေတာကိုကျွန်တော်သတိထားမိပါတယ်။ဒါပေမဲ့ကျွန်တော်မေးခွန်းတစ်ခုမေးလိုက်တဲ့အချိန်မှာထူးထူးခြားခြားပဲအားလုံးကတပြိုင်နက်ပဲဖြေကြပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကိုသိသလား။အဲ့ဒီအထက်ကပုံမှန်436ကိုသိသလားလို့မေးတဲ့အချိန်မှာတော့အားလုံးကသိပါတယ်ဆိုပြီးတပြိုင်နက်ဝိုင်းဖြေတာကိုတွေ့ရပါတယ်။ဒါဟာအင်မတန်ထူးခြားတဲ့အချက်ပါ။ပုံမှန်436ရဲ့အတိတ်ပဲကိုထပ်ပြီးမင်းမြန်ဆွေးနွေးကြည့်ပြန်တော့လေပုံမှန်436ဟာ85ရာခိုင်နှုန်းသောပြည်သူ့လွတ်တော်ကိုယ်စားလှယ်တွေပေါ်25ရာခိုင်နှုန်းသောတပ်မတော်လွတ်တော်ကိုယ်စားလှယ်တွေကလွှမ်းမိုးချုပ်ကင်ထားတဲ့ဆိုတဲ့အဖြစ်ကိုသူတို့သိနေကြပါတယ်။ဒီတော့ကျွန်တော်ပြန်ပြောင်းပြီးစဉ်းစားကြည့်ပါတယ်။ကျွန်တော်ငယ်စဉ်9တန်း6တန်းအရွယ်ကစပြီးကျွန်တော်နားထဲကိုအတန်တွေစုပြုံဝင်လာပါတယ်။အဲ့ဒီအရာကတော့ဥနေဝင်းဟာတိုင်းပြည်ရဲ့အာဏာကိုသိမ်းထားတာ။ဥနေဝင်းဟာပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရစီကအာဏာသိမ်းထားတာ။အဲ့ဒီအတန်တွေဟာကျွန်တော်ခေါင်းထဲကိုရောက်ရှိလာပါတယ်။ကျွန်တော်အသက်အရွယ်ရလာတာနဲ့အမျှအဲ့ဒီအတန်တွေဟာကျွန်တော်နားထဲမှာပို့ပြီးတော့ကျဲလောင်လာပါတယ်။ဒီလိုနဲ့ကျွန်တော်တက်သူចောင်းသားဖြစ်လာတဲ့အချိန်တတိယနှစ်ကိုရောက်လာတဲ့အချိန်မှာတော့ဒီမိုကရေစီအစိုးရကိုအာဏာသိမ်းထားတဲ့ဥနေဝင်းရဲ့မြမဆိုရှယ်လန်စင်ပါတီကိုအန်တုစိန်ခေါ်တဲ့ចောင်းသားတယောက်ဖြစ်လာပါတော့တယ်ကျွန်တော်လိုပဲအဲ့ဒီအတွေ့အကြုံခေါင်းထဲဝင်ပြီးတစ်ချိန်မှာအမှန်တရားအတွက်မတရားမှုကိုစန့်ကျင်တိုက်ပွဲဝင်မဲ့လူငယ်ပေါင်းများစွာဟာနောက်ကျင်ထပ်မံပြီးအန်တုစိန်ခေါ်အောင်မှတည်ကြပါတယ်တည်ကြလာတစ်ခုကတော့ကဘာမကြီးမြမပြည်ကြီးဖြစ်ဖို့အတွက်ဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေကြီးရှိရမှာဖြစ်ပါတယ်။ဒီကနေ့ချိန်ထိဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေကြီးရှိမနေပဲကြန့်ကြာနေတာနောက်ကျနေတာဟာကျွန်တော်တို့ပြည်သူလူထုကြောင့်မဟုတ်ဘူးဆိုတာကိုတော့ဒီနေရာမှာရှင်းရှင်းလင်းလင်းပြောချင်ပါတယ်။အဓိကတာဝန်ရှိတဲ့သူဟာတပ်မတော်ပဲဖြစ်ပါတယ်။နောင်လာနောက်သားတွေဟာအဲ့ဒီအတိုင်းဆွဲမှတ်ယူပါလိမ့်မယ်။တပ်မတော်နဲ့ပြည်သူဟာအမြဲတမ်းတန်တရားတွေနဲ့သဘောထားကွဲနေကြမှာလား၊စုစည်းညီညွတ်ကြမှာလားဆိုတဲ့မေးခွန်းကိုဒီကနေ့ဒီချိန်မှာတော့တမရော်ဘက်ကဖြေချဖို့အချိန်ကျလာပြီဖြစ်ပါတယ်ကျွန်တော်အနေနဲ့တိုက်တွန်းနေတာကတော့တမရော်ရဲ့သမိုင်းစဟာကဘာမကြီးမြမပြည်ကြီးဖြစ်ဖို့အတွက်ပြည်သူလူထုကြားကပောက်ဖွာလာတာကြောင့်ယနေ့အချိန်မှာလဲပြည်သူလူထုရဲ့ရင်ဝင်တဲ့ကိုပြန်လည်ဝင်ရောက်ပြီးကဘာမကြီးမြမပြည်ကြီးဖြစ်ဖို့ဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေကိုဖော်ဆောင်ရမှာဖြစ်တဲ့အကြောင်း တင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ကျွန်တော်ကျင်းပြီပါ
လို့ပြေလို့ပြေကြောင်းစုအမွေအမြဲတည်ပြန်လေအတိတ်ခံပြူ